ထိုင်းနိုင်ငံမှာမြန်မာရွှေ့ပြောင်းအလုပ်သမားတွေအတွက်စစ်ကောင်စီရဲ့ထောက်ခံစာမလိုဘဲနဲ့ထိုင်းအစိုးရကနေထုတ်ပေးတဲ့အလုပ်ကိုင်းလုပ်ကိုင်းခွင့်ကတ်တစ်ခုတည်းကိုပဲခွင့်ပြုဖို့တောင်းဆိုတဲ့စာကိုမြန်မာအလုပ်သမားရဲ့တက်ကြွလှုပ်ရှားသူတွေကထိုင်းလွှတ်တော်ကိုဒီကနေ့သွားရောက်ပြီးတော့ပေးအပ်ခဲ့ပါတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတော့မအေးမာကအပြည့်အစုံသတင်းပေးပို့ထားပါတယ်
။မြန်မာစစ်ကောင်စီဘက်ကထုတ်ပေးတဲ့မီးသူမီဝါဖြစ်ကြောင်းအထောက်အထားလက်မှတ်လုပ်စရာမလိုဘဲထိုင်းအစိုးရကထုတ်ပေးတဲ့ပန်းရောင်ကတ်လို့ခေါ်တဲ့အလုလုခွင့်ကတ်တစ်ခုတည်းနဲ့သာအလုလုခွင့်ပြုဖို့မြန်မာလူသမားရေးလှုပ်ရှားနေသူတွေကတွားရောက်တောင်းဆိုခဲ့ကြတာပါ။ထိုင်းလွှတ်တော်ကိုတွားရောက်တောင်းဆိုခဲ့သူ Bright Future အဖွဲ့ကတာဝန်ခံကိုစုရက်ကသူတို့ရဲ့တောင်းဆိုချက်တွေကိုအခုလို VOA ကိုပြောပြပါဗျာ
။ဒီနေ့ကကျွန်တော်ဒီအလုသမားကော်မတီကိုစာပေးတာပေါ့ဗျာနော်။အလုသမားကော်မတီကဥက္ကဋ္ဌကိုယ်တိုင်လာပြီးမှစာယူတာဗျာ။ဆိုတော့ကျွန်တော်လည်းပြောလိုက်တယ်ကိုတို့ကတောင်းဆိုချက်ကတော့ဒီ CI မလို့ဘတ်တစ်ခုတည်းနဲ့ပဲနေသွားမယ်နောက်တဲ့ဒီ25ရာခံလို့လည်းမပေးဘူးပေါ့ဗျာအဲ့လိုမျိုးပုံစံ CI လည်းမလုပ်ဘူးအနီလည်းမလုပ်ဘူးအသိန်းလည်းမလုပ်ဘူးအဲ့လိုပုံစံသွားပဲဗျာဟုတ်ကဲ
့
နောက်တစ်ခုကအရင်တော့ကတို့ဒီပါစီချမ်ပူတစ်ခုတည်းနဲ့ပဲနေလာတာပဲနောက်ပိုင်းမှဒီ CI နေဖြစ်သွားတာဗျာအရင်လိုပဲသွားမယ်ဘတ်တစ်ခုတည်းနဲ့ပဲနေနိုင်ဖို့အတွက်ကျွန်တော်ကလာပြီးမှတောင်းဆိုခြင်းဖြစ်ပါတယ်ပေါ့ဗျာ
ထိုင်းလွှတ်တော်အလုသမားရေးကော်မတီဥက္ကဋ္ဌကိုမြန်မာအလုသမားရေးလှုပ်ရှားနေသူတွေကသွားရောက်တွေ့ဆုံပြီးတောင်းဆိုခဲ့တာဖြစ်ပြီးအလုသမားရေးကော်မတီဥက္ကဋ္ဌမစ္စတာဆာရီဖုန်ခရိုခွန်ကတော့ဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုလည်းကိုစုရက်ကအခုလိုပြောပြပါဗျ။အ
ဲ့ဒါနဲ့ဥက္ကဋ္ဌကတော့သူကတော့ပြောလာတယ်သူပြောတာကတော့ကဲကျွန်တော်တို့ရဲ့ဒီအချက်လက်တွေကိုဒီတော့သူကလက်ခံပြီးမှသူကစက်ပြီးမှအလုပ်လုပ်သွားမယ်အဲ့တော့ဥပဒေရလဲသူတို့ကပြန်ပြီးမှဆွေးနွေးသွားမယ်နောက်တစ်ခုကဒီသူတို့နောက်ကျရင်သူတို့ဒီအဖွဲ့တွေကိုလည်းခေါ်လာပြီးမှခေါ်ပြီးမှတစ်ချက်ပြန်ပြီးမှဆွေးနွေးပြန်ရှိတယ်ဆွေးနွေးသွားမယ်ဟုတ်ကဲ့ပြီးတာနဲ့သူတို့ကဆွေးရောက်တင်ပြမယ်အဲ့ဒါအစိုးရကတစ်ဆင့်ပြန်ပြီးမှပြောပြမှာပေါ့ဗျာဟုတ်ကဲ့
ပြီးပရောက်လို့သမားတွေအနေနဲ့လစာရဲ့25ရာခိုင်နှုန်းကိုမြန်မာနိုင်ငံကဗန်တွေကိုတရားဝင်လွှဲပြောင်းပေးဖို့နဲ့အလုသမားတွေအနေနဲ့တိုင်းပြည်ကိုအခွန်ဆောင်ဖို့ကိုမြန်မာစစ်ကောင်စီဘက်ကတော့တင်းတင်းကြပ်ကြပ်လှုပ်ဆောင်ထားပါတယ်ပြီးခဲ့တဲ့သတင်းပတ်တွေတုန်းကပီရင်းအေဂျင်စီတချို့နဲ့တွေ့ဆုံချိန်မှာလဲ MOU လုပ်သားတွေနဲ့ပတ်သက်လို့စစ်ကောင်စီကထပ်ပြီးတော့သတိပေးတာတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံမှာကိုဗစ်အပြီးစီးပွားရေးနယ်လမ်းမထူနိုင်သေးတာတွေကြောင့်ထိုင်းနိုင်ငံထဲမှာအလုပ်အကိုင်အခွင့်အလမ်းတွေရဖို့လာကြတဲ့မြန်မာလူသမားတွေဟာအလုပ်တွေအဆင်မပြေတာတွေနဲ့ဥပဒေနဲ့အညီမဟုတ်ဘဲလုံအားကမရကြတာတွေစတဲ့အခက်အခဲတွေရင်ဆိုင်နေရကြောင်းအလုသမားရဲ့လှုပ်ရှားတက်ကြွသူတွေကပြောပါတယ်ရှင်